Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဖေဖော်ဝါရီလ12ရက်တောက်ကြနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ဖိုင်းယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။မြန်မာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ဆန္ဒပြနေကြတဲ့မြန်မာနိုင်ငံအနှံ့ဆန္ဒပြသူတွေအပေါ်တာဝန်ရှိသူတွေဖက်ကဖန်စီရာတွေတိုးလှုပ်လာနေပါတယ
်။တနက်ပြပေါ့တာပါ။တနက်ပြပေါ့လိုက်တာဖြစ်ပါတယ
်။ကြာကတော့မော်လမြိုင်မြို့ကဖမ်းဆီးမှုအခြေအနေကိုကြားခဲ့ရပါရှင်။နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ဆက်သွားမှာပါ။အခုတော့ထိတ်တန့်ရောက်တဲ့တဲ့ပုတ်ကိုအရင်ဆုံးတင်ပြချင်ပါတယ်။အာနာတိန်စစ်ကောင်စီကပြဋ္ဌာန်းမှုပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာအသေးစိတ်ဆွေးနွေးပြင်ဆင်ဖို့လိုအပ်နေပြီးတော့အခုချိန်အခါဟာလဲဒီဥပဒေကိုပြဋ္ဌာန်းမှုအချိန်အခါကောင်မဟုတ်ဘူးလို့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ကွန်ပျူတာဆိုင်ရာအသင်းတွေအားလုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ကြားထဲမှာလောက်ရမယ့်အဆင့်တွေကိုကျော်လွန်ပြီးအစောတလင်ပြထားမယ်ဆိုရင်မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့ကွန်ပျူတာအသင်းတွေအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်သွားမယ်လို့လည်းပြောပါရယ်။ဒီဥပဒေမူကြမ်းဟာနိုင်ငံအကျိုးပြည်သူအကျိုးနဲ့စီးပွားရေးလုပ်ငန်းကဏ္ဍအားလုံးတို့ရဲ့အကျိုးအတွက်အသေးစိတ်ထပ်ပြီးတော့ဆွေးနွေးပြင်ဆင်ဖို့လိုတဲ့အကြောင်းအထောက်အကူပြုအကြောင်းပြချက်တွေလုပ်ငန်းရှင်တွေကိုအစစ်စစ်မဖြစ်မနေလှုံ့ဆော်ရမယ်လို့လည်းဒီအသင်းတွေရဲ့ထုတ်ပြန်ချက်မှာပါရှိထားပါရယ်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီကနေ့ကြားမယ့်သတင်းတွေထဲမှာတော့မြန်မာစစ်အာဏာသိမ်းမှုကြောင့်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုမှာနိုင်ငံတကာပူးပေါင်းပါဝင်မှုဘလောက်အရေးကြီးတယ်လဲဆိုတာနဲ့စစ်အုပ်ချုပ်ရေးအပေါ်ဆန့်ကျင်ဆန္ဒပြသူတွေပြင်းနေတဲ့အတိုင်းတွေမှာအဖမ်းအဆီးခံရခြင်းမှာပဲနိုင်ငံရေးအကျဉ်းသားတောင်းလက်ချီဒီကနေ့လွတ်ပေးနေတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့မောက်ခွားညိုတို့ကပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံကစစ်အာဏာသိမ်းမှုပေါ်နီလန်မျိုးစုံတုံကြီးအရေးကြီးဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထရမ်အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်
။ The UN Security Council should be encouraged to consider all of the options.
အခြေအနေကပြင်းထန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကိုက်တွေ့ရမှာအသုံးပြုခဲ့တဲ့နီလန်အားလုံးကိုထည့်သွင်းစဉ်းစားဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတိုက်တွန်းအားပေးတင်ပါတယ်။အလားတူအခြေအနေမျိုးတွေပေါ်လူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာကျင်းပထားတဲ့ရည်ရည်မှုတွေလက်လက်ခဲရန်ရောင်းချမှုတွေပိတ်ပင်တာတွေနဲ့ခီးသွွားပိတ်ပင်တာတွေရှိခဲ့ပါတယ်။ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အရေးပေါ်ခုံရုံးတွေကနေတရားရေးဆိုင်ရာရည်ရည်မှုတွေလုပ်ပေးဖို့တောင်းဆိုတာမျိုးလည်းရှိခဲ့ပါတယ်။ဒီနည်းလမ်းတွေအားလုံးကိုထည့်သွင်းစဉ်းစားတင်ပါတယ်လို့ဂျော့မန်ဒရူးစ်ကပြောသွားတာပါ။ကုလသမဂ္ဂလူငယ်ကောင်စီ29ချိန်မြောက်အထူးစည်းဝေးကိုဒီနေ့အွန်လိုင်းကနေကျင်းပနေချိန်အတွင်းဂျော့မန်ဒရူးစ်ကအခုလိုပြောသွားတာပါ။ဒါအပြင်မြန်မာလူမျိုးရေးတပ်ဖွဲ့တွေကအကြီးအကျယ်စစ်တွေတုံးပြီးဆန္ဒပြသူတွေကိုဖြစ်ခဲ့တဲ့တပ်ပေါ်မှတ်တမ်းတွေနဲ့အများကြီးထွက်လာနေတယ်လို့သူကဆက်ပြောပါတယ်။တကယ်တော့အဖွဲ့ဝင်48နိုင်ငံပါတဲ့ဂျနီဗာခြေဆိုင်လူခွင့်ရေးကောင်စီအထူးစည်းဝေးမှာအခြားနိုင်ငံတွေကလည်းမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုဆန့်ကျင်ရှုတ်ချခဲ့ပြီးဖမ်းဆီးခံကောင်းဆောင်တွေကြံလွတ်ပေးဖို့နဲ့ဆန္ဒပြပွဲတွေကိုအင်အားသုံးမဖြိုခွင်းဖို့အလေးနဲ့တောင်းဆိုခဲ့ကြပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကကြီးရေးတာဖြစ်တယ်လို့တရုတ်နိုင်ငံကပြောပြီးမြန်မာနိုင်ငံအတွင်းမှာအခြေအနေတွေအေးဆေးပြီးတော့ပုံမှန်အနေထားကျင်းပဖို့သက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာဂျနီဗာခြေဆိုင်ပြည်ထောင်စုတမတီချန်ဆူးကဒီနေ့ကျင်းပတဲ့လူခွင့်ရေးကောင်စီအထူးစည်းဝေးမှာမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတာတွေကမြန်မာနိုင်ငံပြည်တွင်းရေးတသက်သာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီလူခွင့်ရေးကောင်စီအထူးစည်းဝေးကိုမြန်မာဒီမိုကရေစီရဲ့အလေးထားခဲ့တဲ့ဒီကိန်းတဲ့ဥရောပသမဂ္ဂတို့ကဦးဆောင်ခဲ့ပြီးမြန်မာနိုင်ငံရဲ့အာဏာသိမ်းမှုဖြစ်လာပြီးအငြင်းခေါ်ယူခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာပဲတရုတ်တမကြီးချန်ကတရုတ်အနေနဲ့မြန်မာနိုင်ငံထဲမှာပါဝင်ပတ်သက်နေသူတွေအားလုံးနဲ့ဆက်သွယ်တဲ့ဆက်ဆံရေးလမ်းကြောင်းတွေရှိထားပြီးဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်သူတွေနဲ့ဘယ်လိုဆက်သွယ်ပြောနေလဲဆိုတာကတော့အသေးစိတ်မရှင်းပြခဲ့ပါဘူး။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီတို့လည်းဖုန်းနဲ့ဆွေးနွေးတုန်းကဒီအာဏာသိမ်းမှုပေါ်ဆန့်ကျင်ဝေဖန်ဖို့တရုတ်ကိုတိုက်တွန်းခဲ့ပေမဲ့တရုတ်ဘက်ကတော့အလားတူတိုင်ပဲမြန်မာနိုင်ငံရဲ့ကွဲပြားမှုတွေကိုတက်ဆိုင်သူတွေဖြေရှင်းကြမယ်လို့ပြောခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာဆက်ရနာတဲ့ဆန့်ကျင်ဆန္ဒပြပွဲတွေဆက်ဖြစ်နေရမှာစစ်ကောင်စီဌာနချုပ်ရှိရာနေပြည်တော်မှာလည်းအစိုးရရုံးဝန်ထမ်းတွေဆက်ဆန္ဒပြခဲ့ကြပါတယ်။ဆက်ရနာတဲ့ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်း
မနေ့ကတနိုင်ငံလုံးကိုမေကွန်ပြောပြီးဒီဝန်ထမ်းတွေရဲ့အလုံးမစင်းမဲ့ဆန္ဒပြတာတွေကိုရက်တန့်ဖို့သတိပေးခဲ့တဲ့ကြားကအခုလိုဆက်ဆန္ဒပြနေကြတာပါဒီစေုပ်ချုပ်ရဲ့ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်လာတဲ့အင်ဂျင်နီယာဝန်ထမ်းတူကခက်ခဲရှိမှသိပေမဲ့ဒီနေ့အထိချင်းကဒါမှမလုပ်လို့ရှိရင်ကျွန်တော်တို့နိုင်ငံအမောင်းအတိဖုံသွားနိုင်တဲ့
ည်သွားဖို့လိုမယ်။နောက်ဆုံးမှာအမှန်တရားဘက်ကအနိုင်ရအောင်မြင်မယ်လို့ယုံကြည်ထားကြောင်းဆက်ပြောခဲ့ပါတယ်။ဘုံကြည်နယ်မော်လမြိုင်မြို့ကဆန္ဒပြပွဲမှာတော့ဒီနေ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုရာဝါချီတွေနဲ့ကြက်ခတ်လူစုခွဲတာကြောင့်ဆန္ဒပြသူ၃ဦးဒဏ်ရာရခဲ့ပါတယ
်။ဆန္ဒပြပေါ်တာပါ။ဆန္ဒပြပေါင်းလိုက်တာဖြစ်ပါတယ
်။အမျိုးသမီးတယောက်ကပိုင်းမှာဒဏ်ရာရခဲ့ပြီးအမျိုးသားတယောက်ကတော့ပါးကိုထိမှန်ဒဏ်ရာရပြီးနောက်အမျိုးသားသူကတော့လက်မောင်းမှာဒဏ်ရာရခဲ့တယ်လို့ကိုယ်တိုင်မျက်မြင်တွေ့ခဲ့ကြတဲ့ချက်ချင်းဒီအဖွဲ့ကတာဝန်ရှိသူတွေက Writer သတင်းဌာနကိုပြောပါတယ်။ဒါအပြင်နေပြည်တော်ကတခြားဝန်ထမ်းတွေအနေနဲ့လည်းဒီနေ့ပဲထူးထူးခြားခြားပဲဒီပြမောက်တွေကိုထုတ်ပြချက်ပြေးကြည့်ပြီးစစ်အာဏာရှင်စနစ်ကိုလည်းအမြင့်ပြအောင်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆိုနေပါတယ်။တကယ်တော့မြန်မာနိုင်ငံမှာစစ်အာဏာပြင်ဘက်ကဆန္ဒပြသူတွေကိုဖမ်းဆီးတာချင်းချောက်တက်ကြိုင်တာတွေရှိနေတဲ့ကြားကပဲမြန်မာနိုင်ငံတော်စစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေကအားမလျော့ပဲဒီနေ့ရန်ကုန်မန္တလေးတို့မြို့ကြီးတွေပါဝင်နိုင်ငံအနှံ့ကြားမှာထွက်ခဲ့တာပါခင်ဗျ။အမေရိကန်နိုင်ငံသားဝင်ကြီးနဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးတို့ပထမဆုံးအချိန်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုရမှာမြန်မာကြီးလည်းပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတိုင်းတဲ့ပေါ်စိုးရင်ကြားတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့တောင်ကိုရီးယားနိုင်ငံသားဝင်ကြီးချုံအူးယုံတို့စကားပြောပြီးနှစ်ဖက်လုံးရဲ့ထုတ်ပြန်ချက်တွေထဲမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်ဆောင်တွေပေါ်တခက်အရေးကြီးမှုတွေချမှတ်ပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတတို့ဆက်သွယ်ပြောဆိုခြင်းကလည်းမြန်မာပြည်ပါဝင်ခဲ့ပါတယ်။ပုံမှန်ကျင်းပတဲ့ဆက်သွယ်ရှိတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုလည်းဝန်ကြီးဘလင်ကန်နဲ့ဝန်ကြီးချုံတို့ဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဘလင်ကန်ကကိုရီးယားကျွန်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့မြောက်ကိုရီးယားနဲ့အမေရိကန်ဆွေးနွေးပွဲတွေရပ်တန့်နေတာတွေပေါ်ဆက်လုပ်သွားဖို့အလေးနဲ့ထားကြောင်းထည့်ပြောခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနှစ်ဖက်ကြီးပြည့်စုံတဲ့မဟာမိတ်ချစ်တည်မှုအင်အားကိုလည်းနှင့်တင်သွားဖို့တန်တိတ်ခံချတာကြောင့်ကြေညာခဲ့တယ်လို့မနေ့နောက်မိုင်းကထုတ်တဲ့အမေရိကန်နိုင်ငံသားကြီးကြီးညာချက်မှာဖော်ပြထားပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်တုန်းကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့2018ခုနှစ်မှာတွေ့ဆုံခဲ့ပေမဲ့နောက်ပိုင်းမှာဆွေးနွေးပွဲတွေအဆင်မပြေတော့တဲ့အပြီးလက်ရှိအမေရိကန်သမ္မတဘိုင်ဒန်ကတော့မြောက်ကိုရီးယားမူဝါဒအသေးမချမှတ်ရသေးပါဘူးခင်ဗျ။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါသေးရှင်ဒီလိုအမေရိကန်တန်ရဲ့တောက်ကြနေညာပဲထိတ်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစက်ပြီးနားဆင်ကြရပါမယ်ရှင်ကျမခွာညိုပါမြန်မာစစ်ဘက်ကရေးသားဖော်ပြနေတာတွေအားလုံးကိုလူတွေမြင်နိုင်အောင်ပို့ပေးတာရှော့ချသွားမယ်လို့ Facebook ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအရသာခေါင်းဆောင်တွေကိုဖမ်းထားပြီးတဲ့နောက်စစ်တပ်ဟာသတင်းမှားတွေကိုဆက်ဖြန့်နေတယ်လို့ Facebook ကပြောတာပါစစ်ဖက်အုပ်ချုပ်ရေးစန့်ကျင်စန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်လာနေတဲ့မှာပဲ Facebook ကအခုလိုမြန်မာစစ်တပ်ကတင်တာတွေကိုကန့်သတ်မဲ့အကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။ဒီကန့်သတ်မှုဆိုတာဟာလုံးဝပိတ်ချတာမျိုးမဟုတ်ဘဲ Facebook ပေါ်ကအချက်လက်တွေကိုမြင်နိုင်တဲ့လူဦးရေကိုရှော့ချသွားမှာဖြစ်တဲ့အကြောင်းစစ်တပ်ကဖွင့်ထားတဲ့နောက်ထပ် Facebook အကောင့်တွေကိုလည်းအလားတူချိုးဖောက်မှုတွေနဲ့သတင်းမှားတွေတင်နေမယ်ဆိုရင်ဒီလိုပဲကန့်သတ်သွားမှာဖြစ်ကြောင်းကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေထုတ်ဖော်ပြောဆိုနိုင်ဖို့သူတို့နိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကိုကဘာကြီးကိုပြသဖို့အတွက်နိုင်ငံရေးစကားတွေအပါအဝင်တင်ပြပြောဆိုနေတာတွေကိုအကာအကွယ်ပေးနေပါတယ်လို့ Facebook Company Asia Pacific လူရုမူဝါဒရေးရာ Director Rafael Frankel ကပြောပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရထိပ်ပိုင်းခေါင်းဆောင်အာလုံနီဘာကိုထိမ့်သိမ့်ထားပြီးတော့စစ်တပ်ကအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံတွင်းကထောင်တောင်းချီတဲ့လူတွေဟာအခု Facebook အကာအကွယ်ပေးနေတယ်ဆိုတဲ့အကြောင်းအရာတွေကိုပဲရေးတင်နေကြတာဖြစ်ပါတယ်ရှင်။မလေးရှားမှာရှိနေတဲ့မြန်မာနိုင်ငံသားထောက်နေရာကိုပြန်ပို့မယ့်အကြောင်း Writer သတင်းမှာဖော်ပြခဲ့ပြီးတဲ့နောက်မလေးရှားဆိုရအနေနဲ့ဒုက္ခသည်တွေကိုပြန်မပို့တင်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကစောင့်ကြနေမှာပြောပါတယ်။မ Lisa ma chou nao khan ya de myama nangan da rue ko pyan kho bu tin mo 30 lut pi me lu February la 1 ya ni ma ana taing khe pi de nao myama sit tak ka kan lan na ko Malaysia ga tabor tu khe de a chang aso ya a ya shi rue ko ko ka bi writer ga yee khe da ba Malaysia ha pouman a phin dukkha de rue ko ti mat pyu le mi shi be a thauk tha me taya ma win yauk la tu rue phit ta a ti mat pyu ba de Malaysia nangan ma myama nangan ga yauk la pi Nangan ye kolon gwe taong du tatein gwe jo si baare. Malaysia nangan ha COVID-19 ka yoga pichay nga sa lo atao ta mishi shui piya wanyao la lu taong bao miya za go panfi ten ten tara pichay baare shi. Asa ta ye di ka muye se to lo ya shui tri gan di ta dwe nga muye se kain ri ha metafetamin lo se re to ya ma lu ade sudo fi drink ne afi drink lo jisi nyo re tempo mu ta miya ta re go shang mo Data remave sabi tolo lanai boy shivare. Taine lao nanganu ne nejen tisani re, Nimananga asemia peka shui trigan data ha, Nepal miazwa pe, dika sajuya data chapare. A to the pin, Ashataya yazui kainri ha, Taila lunesu lenda kainri tensho tare, Nimananga bema, jasali shivare. မြန်မာနိုင်ငံထဲကလက်နက်ကိုင်ဖွဲ့တွေဟာစူရိုအက်ဖက်ဒရင်းနဲ့အက်ဖက်ဒရင်းထုတ်လုပ်တဲ့ဓာတုပစ္စည်းတွေတင်ပို့နေကြတဲ့အကြောင်းကုလမှုရေးစီဝါတိုက်ဖြတ်ရေးဌာနယူအန်အိုဒီစီမှာဖော်ပြထားပါတယ်မြန်မာနိုင်ငံထဲကလက်နက်ကိုင်ဖွဲ့တွေဟာစူရိုအက်ဖက်ဒရင်းနဲ့အက်ဖက်ဒရင်းထုတ်လုပ်တဲ့ဓာတုပစ္စည်းတွေတင်ပို့နေကြတဲ့အကြောင်းထောက်လှမ်းရေးသတင်းတွေမှာဖော်ပြထားပါတယ်အခ ဒီနေ့ကျွန်တော်တို့ကဘရာဇီးနိုင်ငံကိုဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးထိုးတဲ့ဖွဲ့တွေဟာထားနေတိုင်းရင်းသားတွေမှာကိုဗစ်ကူးစက်နှုန်းမြင့်မားလာနေတဲ့သတိပေးချက်တွေထွက်ပေါ်လာနေတာကြောင့်အဲ့ဒီနေရာတွေကိုတွားလာခွင့်ပေးလိုက်ပါတယ်။ဒီတားမြစ်ချက်ဟာတနင်္ဂနွေနေ့ကစတင်သက်ဝင်မှာပါ။ ဘရာဇီးနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးထိုးတဲ့ဖွဲ့တွေဟာထားနေတိုင်းရင်းသားတွေကိုကာကွယ်ဆေးထိုးပေးဖို့အခြေအနေမကောင်းကြောင်းပြောပါတယ်။အမေဇုန်ရွာတရွာကရွာသားတွေဟာကျန်းမာရေးဝန်ထမ်းတွေကိုမြင်တာနဲ့၄နိုင်များကိုကောက်ကန်ခဲ့ကြတာပါ။ဘရာဇီးမှာကိုဗစ်အတည်ပြုလူနာ
96%နဲ့ဒုတိယအမေရိကန်က93%ပထမနေရာမှာရှိကြပါတယ်။တကမ္ဘာလုံးပိုးတွေတည်ပြုလူနာပေါင်းကတော့190ရှိနေပါပြီ။အမေရိကန်ပြည်သူဝါရှင်တန်မြို့တော်မှာတော့သမ္မတအိမ်ဖြူတော်ဟာရှေ့တန်းကနေအလုပ်လုပ်ပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေတဲ့အသက်ပံလိုအပ်နေတဲ့
COVID-19ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာသေဆုံးသူစုစုပေါင်း2.3%သုံးသန်းကျော်ရှိနေပြီဖြစ်တဲ့အကြောင်းဂျွန်ဟော့ပ်စကင်ကိုရိုနာဗိုင်းရပ်စ်သတင်းဌာနရဲ့စီးရင်တွေမှာဖော်ပြထားပါတယ်ရှင်။
ဘာမီ.voanews.comမှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားမှာပါ။မြန်မာစစ်အာဏာသိမ်းကောင်းဆောင်တွေအပေါ်တန်ခတ်ပိတ်ဆို့တာတွေလုပ်မယ်ဆိုပြီးအမေရိကန်သမ္မတဂျိုဘိုင်ဒန်ကပြောကြားပြီးနောက်တည့်ရက်မှာပဲပြစ်မှတ်ထားပိတ်ဆို့တန်ခတ်လိုက်တဲ့အစီအစဉ်ကိုထုတ်ပြန်လိုက်ပါတယ်။
ငမနိုင်ငံကဆီအာနာသိန်းကောင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေပိုင်ဆိုင်မှု90ရာခိုင်နှုန်းနဲ့အထက်ကိုတိုက်ရိုက်ပဲဖြစ်စေတော်ဝတ်ပြီးတော့ဖြစ်စေအမေရိကန်ပြည်ထောင်စုကထိန်းချုပ်လိုက်တာပါဖေဖော်ဝါရီလ17ရက်နေ့အမေရိကန်ဆွေရကထုတ်ပြန်တဲ့ပိတ်ဆို့တန်ခတ်မှုစီးရင်ထဲမှာတော့အာနာသိန်းမြန်မာစစ်တပ်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထိတ်ဆုံး
လို့ပြောပါတယ် he was sanctioned under the Global Magnitsky Act along with
2019 ခုနှစ်ကရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းတဲ့လုပ်ရပ်ကိုကျူးလွန်ခဲ့တယ်ဆိုပြီးကမ္ဘာတဝန် Magnitsky ဥပဒေအရတခြားဘူဂျုတ်တွေနဲ့အတူသူလည်းအေးအေးယူတန်ခတ်ခံထားရတာပါဒီတော့အမေရိကန်မှာပစ္စည်းပိုင်ဆိုင်ခွင့်ပိတ်ပင်ခံထားရတဲ့လူတယောက်ကိုဘယ်လိုလုပ်ပြီးအေးအေးယူပေးဆိုမလဲအမေရိကန်ပြည်တော်စုကိုလာရောက်ခွင့်နဲ့အမေရိကန်နဲ့စီးပွားရေးလုပ်ကိုင်ခွင့်ပိတ်ပင်မလဲမေးရပါလိမ့်မယ
်အရင်စင်ဆိုရခေအာနာထိန်ချုပ်ထားတဲ့ကာလအတွင်းအလားတူပိတ်ဆိုတက်ခတ်မှုတွေကိုချမှတ်ခဲ့ဘူးပါတယ်ဒါပေမဲ့လည်းဒီလိုပိတ်ဆိုတက်ခတ်မှုတွေဟာပြစ်မှုကျူးလွန်သူဆေးအာနာတိန်ကောင်းဆောင်နေအပေါ်တဲ့မြန်မာလူမှုအပေါ်သာတက်ရောက်မှုရှိရဆိုပြီးဒီပိတ်ဆိုမှုတွေကိုပြန်ဖွင့်ပေးဖို့မြန်မာအာဏာပိုင်ဘက်ကတောင်းဆိုခဲ့ဘူးပါတယ်ဒါကြောင့်နောက်ပိုင်းမှာတော့အာနာသိန်းစစ်ကောင်းဆောင်နေအပေါ်သာပြစ်မှတ်ထားပိတ်ဆို့တိုက်ခတ်တဲ့စနစ်ကိုကျင့်သုံးလာခဲ့တာပါဒါပေမဲ့လည်းအမေရိကန်အပြင်မြန်မာနဲ့ဆက်ဆက်နေတဲ့တခြားနိုင်ငံတွေရဲ့အခန်းကဏ္ဍကရောဘလောက်အထီအောင်အရေးပါပါသလဲနိုင်ငံသားဆက်ဆံရေးကောင်စီကနိုင်ငံရေးသုံးသပ်သူဂျော့ရှူဝါကာလန်စစ်ကအခုလိုပြောရတယ
် So the US will want to work with democracies in Europe, Canada.
ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့တခြားဒီမိုကရေစီနိုင်ငံတွေဥရောပကနေဒါဂျပန်စတဲ့နိုင်ငံတွေနဲ့ဆက်တွဲလုပ်ဖို့လိုလားပါလိမ့်မယ်တခြားရှိတော်အရှာနိုင်ငံတွေဖြစ်တဲ့စင်ကာပူ၊အင်ဒိုနီးရှား၊အိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းလက်တွဲကောင်းလက်တွဲပါလိမ့်မယ်။ဒါကြောင့်တေချာလာကဒီနေရာမှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလိုအပ်ပါလေ။အမေရိကန်ပြည်ထောင်စုတနင်္ဂနွေနဲ့မြန်မာနိုင်ငံရဲ့မူဝါဒပြောင်းလဲအောင်လုပ်ဖို့ဆိုတာကတိတ်ပြီးတော့မဖြစ်နိုင်ပါဘူး
။အမေရိကန်တနင်္ဂနွေရဲ့ပိတ်ဆို့တန်ခတ်မှုဟာတိတ်အလုပ်မဖြစ်နိုင်ဘူးလို့ဆိုပေမဲ့အာနာသိန်းစစ်ကောင်းဆောင်နေအပေါ်အမေရိကန်ကဥဆောင်ပြီးတော့တန်ခတ်လိုက်တာကြောင့်ဒီမိုကရေစီရေးအလေးထားတဲ့နိုင်ငံတွေကအမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်နေတာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတနင်္ဂနွေဖြစ်တဲ့အိန္ဒိယသရုပ်လိုနိုင်ငံကတော့မြန်မာနိုင်ငံမှာပဲဆွေးနွေးတတ်တဲ့သူတို့ရဲ့အကျိုးစီးပွားကိုသာအလေးထားဆောင်ရွက်တဲ့အလေးထားရှိတာကြောင့်မြန်မာဒီမိုကရေစီရဲ့အကြောင်းလဲမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တိတ်မျှော်လင့်လို့မရဘူးလို့လည်းအကဲအကဲတွေကထောက်ပြပါရယ်ခင်ဗျာ
။ကိုအောင်အောင်တင်ပြတော်တာပါရှင်။ခုတော့စစ်အာဏာသိမ်းမှုကိုနိုင်ငံတကာကဖြေအားပေးမှုတွေလှုပ်လာအောင်လို့ဆန္ဒပြသူတွေအာရုံစိုက်လာတဲ့တဲ့တင်တင်ပြမှာပဲ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကန့်ကွက်မှုတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့ဆန္ဒပြသူတွေအာရုံစိုက်လှုပ်ရှားလာကြပါတယ်။စစ်တပ်ကအာဏာသိမ်းတာကိုလက်မော့ထွက်ကန့်ကွက်ဆန္ဒပြနေကြတာဒီကနေ့ခုနှစ်ရက်ပြည့်တဲ့အချိန်မှာပဲရန်ကုန်မြို့ကနိုင်ငံတကာတန်ယုံတွေရှိမှာဆန္ဒပြသူတွေတွားရောက်စုဝေးခဲ့ကြတာပါ။အပြည့်အစုံကိုတော့ VOA သတင်းထောက်မအိမ်တနာထွန်းကပြောပြထားပါတယ်။စစ်အာဏာသိမ်းတဲ့လောက်ရက်ကိုနိုင်ငံအဝန်ဆန့်ကျင်ကပ်ကွက်နေချိန်မှာပဲဒီကနေ့ရန်ကုန်မြို့ကကုလသမဂ္ဂရုံးတဲ့နိုင်ငံတကာတန်ယုံတွေမှာပါဆန္ဒပြသူတွေစုဝေးပြီးအာဏာသိမ်းစစ်ကောင်ဆောင်တွေပေါ်ဖိအားပေးဖို့တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရုံးအမေရိကန်ပြင်သစ်တရုတ်ရုရှားစတဲ့နိုင်ငံတကာတန်ယုံတွေမှာပါစုဝေးဆန္ဒပြကြတာပါ။မြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့တန်ယုံရှိကဆန္ဒပြပွဲမှာပါဝင်သူတယောက်ကတော့ဒေသတွင်းနိုင်ငံတွေကပါဖိအားပေးဖို့တောင်းဆိုရတာလို့ပြောပါရယ်
။တရားမျှတမှုကိုသူတို့တကယ်မြင်နိုင်အောင်ပေါ့နော်။တကယ်ပြည်သူတွေလိုချင်နေတာမဟုတ်လဲ။ကျမတို့ရဲ့လီဒါအောင်ဆန်းစုကြည်တကယ်ပြည်သူတွေတကယ်တင်မြှောက်ရတာဘာလို့လဲ။ကျမတို့သမ္မတဦးဝင်းမြင့်ကျမတို့အခုလက်ရှိသမ္မတဦးဝင်းမြင့်ကျမတို့ဦးဝင်းမြင့်ကိုပဲလိုချင်တယ်။ကျမတို့အမေတော်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုနောက်မှာပဲလမ်းလျှောက်ချင်တယ်။ဒါကြောင့်မို့လို့ကျမတို့ကဒီအာဆီယံဥက္ကဋ္ဌအနေနဲ့လည်းပဲတစ်ပိုင်းတစ်နိုင်ကျမတို့တရားမျှတမှုဘက်ကိုပါလာနိုင်အောင်ပြည်သူတွေရဲ့သဘောထားကိုဒါလာထုတ်ပေါ်တာပါ။
မြန်မာစစ်တပ်နဲ့ညီကတဲ့ဆက်ဆံရေးရှိတယ်လို့အများစုကယူဆထားတဲ့ရုရှားနိုင်ငံကိုလည်းဆန္ဒပြသူတွေကအာရုံစိုက်ခဲ့ကြပါတယ်။ရန်ကုန်မြို့ရုရှားတပ်ရုံးရှိကဆန္ဒပြသူတဦးကတော့မြန်မာပြည်သူတွေဖက်ကရက်တီပေးဖို့တောင်းဆိုနေရတာလို့ပြောပါတယ်
။ကျွန်တော်တို့ဒီလူငယ်တွေကဒီနေ့အထူးသဖြင့်ဒီနေ့မှာကျွန်တော်ရုရှားတပ်ရုံးကိုလာခဲ့ကြတယ်ပေါ့နော်။ဟောကျွန်တော်တို့ရန်ကုန်မှာကကျွန်တော်တို့အရင်ရုံလက်ချက်တွေရမ်းကြရတယ်။ဘာလို့ဆိုကျွန်တော်တို့အဓိကရက်ရှားကကျွန်တော်တို့နိုင်ငံအတွက်အဓိကမြန်မာနိုင်ငံအတွက်အတန်သိပ်ပေးနေရအရင်ချာပြီ။အတန်သိပ်ပေးရုပ်တင်မကောက်ဘူးနော်။တို့အနောက်မှာကျွန်တော်တို့မလူချင်းနဲ့ကျွန်တော် military ကိုအများကြီးပတ်ဖို့ပတ်ပတ်မှုကူညီအပိုင်းတွေရှိရပါတော့။အဲ့ဒါကျွန်တော်တို့နိုင်ငံသားတွေလုံးဝမသိနေဘူး။ကျွန်တော်တို့ကျွန်တော်ကတရားမျှတမှုကိုဖော်ဆောင်ပေးပါ။ကျွန်တော်မြန်မာနိုင်ငံသားတွေဘာလူချင်းလဲဆိုတာကိုရုရှားတခြားနိုင်ငံနီးတူပဲဘာကြောင့်ရုရှားလည်းမလုပ်နိုင်ရတာလဲပေါ့နော်။ကျွန်တော်ရုရှားကဒီအဓိကဒီတောင်းဆိုတဲ့အဟောင်းကျွန်တော်လာခဲ့ရဖြစ်ပါလေ။
မြန်မာနိုင်ငံအပေါ်နိုင်ငံရေးစီးပွားရေးအရာဩစာညောင်းတယ်လို့အများကလက်ခံထားကြတဲ့တရုတ်နိုင်ငံကိုလည်းဆန္ဒပြသူတွေကဖိအားပေးဖို့ကြိုးစားနေကြပါတယ်။မြန်မာနိုင်ငံရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဆင့်ဆွေးနွေးမှုတွေမှာအာဏာသိမ်းစစ်တပ်ဖက်ကရပ်တည်ပြီးအကာအကွယ်မပေးဖို့တရုတ်တန်ယုံမှဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။မကြာသေးခင်တုန်းကပဲအာဏာသိမ်းစစ်တပ်အတွက်နိပညာနဲ့ပစ္စည်းကရိယာအကူအညီတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာကြောင့်တရုတ်နိုင်ငံအပေါ်ဆန္ဒပြသူတွေကပို့ပြီးအာရုံစိုက်နေကြပါတယ်။ အာနာဘိန်းစစ်အစိုးရပေါ်ပထမဆုံးအရေးယူတန်းခတ်မှုတွေကြီးညာလိုက်တဲ့အမေရိကန်တန်ယုံအပါအဝင်နောက်နိုင်ငံတန်ယုံတွေရှိမှလဲဆန္ဒပြသူတွေကထိရောက်တဲ့အရေးယူမှုတွေချမှတ်ဖို့ဖက်စည်းခံထားရတဲ့အရသာအစိုးရခေါင်းဆောင်တွေလွတ်မြောက်ရေးနိုင်ငံတကာအတိုင်းအတာနဲ့ဝိုင်းဝန်းကြိုးပမ်းပေးဖို့တောင်းဆိုနေကြတာပါအမေရိကန်ပြည်ထောင်စုကတော့သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်အမိန့်ထုတ်ပြန်ပြီးအာဏာသိမ်းစစ်ကောင်ဆောင်တွေဆက်ဆက်ပတ်သက်သူတွေကိုတန်ခတ်အရေးယူဖို့ကြီးညာထားပါတယ်။သမ္မတကအမိန့်ထုတ်လိုက်ပြီးနောက်တည့်ရက်ဖြစ်တဲ့မနေ့တုန်းကပဲမြန်မာစစ်တပ်ကအရာရှိဟောင်6ဦးအသစ်ဖွဲ့စည်းလိုက်တဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ဝင်၄ဦးနဲ့စစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်း၃ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်တယ်လို့ကြီးညာထားပါတယ်ရှင်။
မအင်တနာထမရှင်အခုတော့ဆန္ဒပြသူတွေထဲရဲတပ်ဖွဲ့ကပစ်လိုက်တဲ့တနကျဆန်းထိသွားခဲ့တဲ့မင်းကလေးရဲ့အခြေအနေကိုတင်ပြပါမယ်။နေပြည်တော်မှာတည်တရင်မှအစောပိုင်းတုန်းကစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေထဲရဲတပ်ဖွဲ့ကလူစုခွဲတဲ့အနေနဲ့ပစ်ခတ်ခဲ့ရတာကဥခေါင်းမှာတနက်ထိမှန်ခဲ့သူမင်းကလေးဟာအုံနောက်တည်ဆုံသွားပြီလို့ဆရာဝန်တွေကတတ်မှတ်ထားပါတယ်။ပြင်းထန်ဒဏ်ရာရခဲ့တဲ့မမြတ်တွဲ့ခိုင်ရဲ့နောက်ဆုံးအခြေအနေကိုတော့ဆရာဝန်တွေနဲ့မိသားစုဝင်တွေကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမေခါကပြောပြထားပါတယ်
။အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေနဲ့တမကနောက်ပိုင်းမှာတနက်ပစ်ပေါက်လူစုခွဲရမှာမမြတ်တွဲ့ခိုင်ဥကောင်းမှာထိမှန်ခဲ့တာပါ။ဥကောင်းကတနက်တန်ရာကို၃ရက်ကြာကုသပေးပြီးတဲ့နောက်မှာတော့အုံနောက်တည်ဆုံသွားပြီလို့သတ်မှတ်လိုက်ကြောင်းသူ့ကိုကုသပေးနေတဲ့ဆရာဝန်တယောက်က VOA ကိုအတည်ပြုပြောပါရယ်အုံနောက်တည်ဆုံကြောင်းသတ်မှတ်လိုက်ပြီးနောက်အရေးပေါ်အသက်ဆက်နိုင်အောင်သက်ဆင်ထားတဲ့အသက်ရှူဆက်ကိုဖြုတ်ရမယ်အချိန်ကိုတော့မိသားစုကဆုံးဖြတ်လိုက်မယ်လို့ပြောပါရယ
်အခုဒီမနေ့တော့ဟာအဆရာကြီးကသူ့ကိုဘိန်းကရပါပြီနော်ဘိန်းကရပါပြီသတ်မှတ်လိုက်တဲ့ခါကျတော့အုံမိသားစုကိုဒီအသက်ရှူဆက်ဖြုတ်မယ်အချိန်ကိုပေါ့နော်သူအစင်သူစတင်ဖြစ်နိုင်တဲ့အချိန်ကိုပေါ့အဲ့ဒီဆုံးဖြတ်ပါဆိုပြီးပြောထားတယ်လေဟုတ်အခုတော့တော့သူတို့ကဆုံးဖြတ်ပြီးပေါ့နော်သူတို့ရာမီသားစုအနေနဲ့ကျတော့ဟုတ်ဟုတ်တော့လောလောဆယ်ဖြတ်သွားပြီးပေါ့နော
်မိသားစုဝင်တဦးဖြစ်တဲ့ကိုကျော်တက်အောင်ကတော့မမြတ်တွဲ့ခိုင်ရဲ့အခြေအနေကိုဆက်လက်စောင့်ကြည့်နေပြီးဆုံးဖြတ်ချက်မချရသေးဘူးလို့လည်းပြောပါတယ
်ဟုတ်တယ်ဒီကြဝဲခဏတော့ဒါကြည့်အောင်ပေါ့ကြည့်အောင်ဆိုတော့သူ့ဘာသူပဲဖြစ်သွားမှာလို့မျိုးနေတိုင်းတော့ကြည့်ပြည့်အဲ့ဒါမျိုးခဏဆောင်းလေးတောင်းကြည့်နေလို့ရအနေထားဒီကကျွန်တော်တို့အတိုင်းပဲကြည့်တောင်းကြည့်နေတဲ့အနေထားပဲရှိကြတော့အချိန်ကြီးရတော့ပဲရှိရလို့ရှိရပါတော့
နေပြည်တော်ကဒင်းတထောင်ဆေးရုံမှာအရေးပေါ်လူနာအဖြစ်စေကူတောင်းမှုခံယူနေရတဲ့မမြတွဲ့ခိုင်ဟာဥကောင်းညာဘက်ခြမ်းကနေဖောက်ဝင်ခဲ့တဲ့ကြည်စံတန်ရာကြောင့်အုံနောက်ညာဘက်ခြမ်းအပြင်းထန်ပြက်စီးသွားပြီးကြည်စံအပိုင်းစာဟာလေအုံနောက်အတွင်းမှာနစ်မြုပ်နေတယ်လို့ဆရာဝန်ကပြောပါတယ်မနေ့ရုံကပဲအသက်20ပြည့်ခဲ့တဲ့မမြတွဲ့ခိုင်ရဲ့အုံနောက်ထဲကကြည်စံအပိုင်းအစာကိုထုတ်နိုင်ဖို့အထီးပါဆရာဝန်တွေစူးစမ်းခဲ့လို့လေမိသားစုဝင်ဖြစ်တဲ့ကိုကျော်တက်အောင်ကပြောပါတယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေအတွင်းသွေးမြေကျခဲ့ရတဲ့ဒီဖြစ်ရပ်အတွက်သူ့ကိုကူတာပေးနေတဲ့ဆရာဝန်တွေကိုယ်တိုင်လည်းစိတ်မကောင်းဖြစ်ခဲ့ကြရပါတယ်
။ဒီလိုမျိုးဒီကတော့တော်လိုက်ရောဂါလည်းမဟုတ်ဘူးပေါ့နော်။ဒီလိုအနေထားမျိုးနဲ့ဒီပြောက်အသက်ဆုံးရှုံးရမယ်ဆိုတာတော့ဝန်ထဲကိုကောင်းပါတယ်။အဖြစ်လည်းမဖြစ်တင်ပါဘူးခင်ဗျာ။ဒီလိုအဖြစ်မျိုးထပ်မဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီစနစ်စုတစ်ခုကိုဒီတစ်ခေါက်မှာအပြီးတဲ့တစ်ချက်ပြည့်အမြင့်ချက်ပြည့်မှရပါပါ။လုံးဝဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရေတန်းပေါ့နော်ကျွန်တော်ရဲ့ generation မှာခံခဲ့ရတဲ့အဖြစ်အစိုးတွေအခုကျွန်တော်တို့ရဲ့ out generation ဒီမြန်မာလေးတို့အရင်ကဖြစ်ခဲ့ရတဲ့အဖြစ်အစိုးတွေကနောက်တဲ့ဒီရဲ့နေတဲ့ generation တွေအခြေအနေကိုဆက်ပြီးတော့ခံစားရတဲ့အဖြစ်အမျိုးတွေထပ်ပြီးဖြစ်လာပါပါဒါကဒီမြန်မာလေးရဲ့ဆိုရှင်အခုဒီ2021ခုနှစ်ဒီအဖြစ်အပျက်တွေကပထမဆုံးဒါအသက်ဆုံးရှုံးရတဲ့လူတစ်ယောက်ဖြစ်လာမယ်အဲနောက်တစ်လေထပ်ပြီးတော့ဖြစ်လာနိုင်တဲ့နေချာမျိုးတွေရှိနေရပါပဲဒါတော့ဒါပေမဲ့ဒီကက်ပုံပြီးတော့ဒီနောက်တဲ့ကျွန်တော်တို့ရဲ့အောက်ငယ်ဒီမှာအဲသူတို့ရဲ့အနာဂတ်ဒီမှာဒါမျိုးမဖြစ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ဒီလူတွေအားလုံးကတနည်းတစ်မြို့ထဲနဲ့ဒီကနေ့ကိုအရေးချက်ထုတ်ပြရမယ်ရပါပါခင်ဗျဟုတ်
ဆန္ဒပြပွဲတွေအချိန်မြင့်လာတာနဲ့အမျှအာနာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နေတာဖမ်းဆီးရတွေလည်းရှိလာနေပါလေအင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမျက်ရည်ယူပုံးတွေသုံးပြီးဖြိုခွင်းခဲ့တာတွေရှိခဲ့ပြီးနေပြည်တော်မှာတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်မမြတ်တွဲ့ခိုင်နဲ့နောက်ထပ်လူငယ်တအူးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တာပါကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကတော့ငြင်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တတိပေးထားပါတယ်ဒီကနေ့ပြုလုပ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလည်းစ
ဆန္ဒပြသူတွေကိုအာဏာပိုင်တွေအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကချက်မှန်တိုက်တွန်းထားပါတယ်ရှင်။မမေခအသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းရဲ့တောက်ချာနေညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မော်လမြိုင်ကဆန္ဒပြပွဲအခြေအနေသတင်းဘက်ဆက်ရအောင်ပါ။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြတဲ ပါမော်လမြိုင်မြို့ဆန္ဒပြပွဲနောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်အကနုံကတင်ပြထားပါတယ
်မွန်ဂျီနယ်မော်လမြိုင်တက္ကသိုလ်အနီးဆန္ဒပြနေတဲ့သူတွေကိုဒီကနေ့အစောပိုင်းနဲ့ညနေပိုင်းတွေမှာနှစ်ကြိမ်ရဲတပ်ဖွဲ့ကတနပ်ပြဖောက်လူစုခွဲခဲ့ရာကထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။ဇာနာပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တိုက်ရင်ဆိုင်ဖြစ်ရာကပြက်ခတ်နှိမ်နှင်းတဲ့အခြေအနေနဲ့ကြောင်ရတာလို့လဲကိုတိုင်တွေ့ခဲ့သူတို့ဖြစ်တဲ့ကိုစင်မိုးက VOA ကိုပြောပါတယ်။ညနေပိုင်းမှာရဲတပ်ဖွဲ့ရဲ့ပြက်ခတ်မှုကြောင့်ဇာနာပြသူတို့ချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲဒဏ်ရာရသူတွေကိုစေကူတမှုပေးရမှာကူညီပေးခဲ့တဲ့ကိုစင်မိုးကပြောပါတယ်။
ဟုတ်ကဲ့ပြီရဲ့နောက်ဒီဟာအကုန်လုံးတော့ကျွန်တော်တို့ဒီမိကားတွေအကုန်လုံးနဲ့တာဟုတ်တာအောက်ထဲနဲ့ချုပ်ပြီးအကုန်လုံးဖြတ်ပြီးဆန်လာရည်ရနော်။ဟိုဒီတော့ကျန်လူတွေလူတွေလည်းသိက္ခာတန်ရလူရှိပါလေ။သိက္ခာတန်ရလူရှိတဲ့လူတွေဆန်တော့ကျွန်တော်တို့အခုဟိုနော်ဒီကိုယ်ကပြေသေးဖို့ဆိုတာရေးတော့ပြေပြီးတော့ကျွန်တော်တို့ကုသမဲ့နေရာပို့ထားပြီးပါပြီ။ဒါပါကြီးလို့ပဲထင်ပါလေနော်။ကျွန်တော်တို့ပြစ်တဲ့အချိန်မှာမမြင်ရဘူးဆိုတော့ကျွန်တော်ကဒီပါထွက်တဲ့ဘက်ခြံကိုသွားနေတော့လေဒီနောက်မှာဖြစ်တာကမမြင်လိုက်ရဘူးနော်။တော့လည်းအများများတော့ဒီပေါက်ကန်ကကြာပြီးတဲ့အချိန်ပါပဲ။နောက်ပြီးတော့မှထိခတ်တဲ့ရာယူရှိတော့ခေါ်ထုတ်လာကြတာပေါ့နော်။ဒါရောပြင်းထန်တော့တရားပေါ့နော်။နောက်ပြီးတော့နောက်ထပ်3-4ရက်တော့ဒီဒီကရင်ထိမှန်လာကြ။အဲ့ဒါဒီကုန်လုံးလည်းကျွန်တော်ဖေးခုထားပြီးတော့နော်
။မနေ့ပိုင်းမှာတော့ကမော်လမြိုင်တက္ကသိုလ်အနေဆန္ဒပြသူတွေထဲကတချို့ကိုအာဏာပိုင်တွေဖမ်းဆီးသွားတာကြောင့်ပြန်လွှတ်ပေးဖို့တောင်းဆိုနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေနဲ့ထိုက်တိုက်ရင်ဆိုင်မှုတွေကြုံခဲ့ရပြီးဒုတိယအကြိမ်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါအစောပိုင်းဆန္ဒပြပွဲမှာဖမ်းဆီးခံရသူ၉ဦးကိုတော့ရဲတပ်ဖွဲ့ကခံဝန်ကတိနဲ့ပြန်လွှတ်ပေးလိုက်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်အစောပိုင်းဆန္ဒပြချိန်မှာလည်းရဲတပ်ဖွဲ့ကတနက်ပြစ်ဖောက်ပြီးလူစုခွဲဖို့စ조사ခဲ့သေးတယ်လို့မော်လမြိုင်ကျောင်းသားတမကဥက္ကဋ္ဌအကိုတန်စင်ဦးကဒီနေ့မနေ့ပိုင်းမှာပဲ VOA ကိုပြောဆိုထားပါတယ်
ဒီတော့ကျွန်တော်တို့ရလေရှိမယ်ဆိုတော့သူတို့ခေါ်ရင်ရှိတယ်ရှိကြပါတယ်ခေါင်းဆောင်ပိုင်းကထွက်သွားတယ်နှစ်ယောက်လောက်ပေါ့အဲဒါခေါင်းဆောင်ပိုင်းကအရင်ဝင်ဆွဲသွားတယ်နောက်ကားပွားလေးကျော်တတိယကားပွားလေးကိုဆွဲသွားတယ်ပေါ့အခုကတော့စင်ရေးပေါက်တာကတော့၄ယောက်ပဲနော်၄ယောက်ကျွန်တော်ဖမ်းခံရတယ်ပြီးတော့ကျွန်တော်တတိယကားကိုရဲတွေကသူတို့ကိုယ်နဲ့မောင်းသူတို့ကိုယ်နဲ့စီးပြီးတော့တတိယကားကိုတင်သွားတယ်ပေါ့နော်အနောက်တော့ပြဲပြီးတော့စစ်သားတွေပဲရောက်လာပြီးတော့ပြည်နာမှာထိုင်နေလူတွေကကျွန်တော်တို့ရကပုံစောက်ကန်ပြီးတော့ဆန်းလာတို့အဲ့ဒါသူတို့ဆန္ဒပြပဲနဲ့ဒီထဲမှာထိုင်ရှိတဲ့လူတွေလည်းကံပြီးဆန်းတာတို့အဲ့လိုမျိုးလုပ်တယ်ဒါပေမဲ့ဆန်းတဲ့လူတွေကအခုတိမတတ်သေးဘူးအခုလင်းရအောင်စတိုင်ရအောင်လို့ယူရှင်တော့300ကျော်လောက်လို့ရှိနေပြီးတော့တက္ကသိုလ်ဝင်မှာတနက်5ကျော်လောက်ဖောက်တယ
်စစ်တပ်ကအာဏာသိမ်းတာနဲ့စကျင်တဲ့လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်နေချိန်မှာပဲလုံချောင်ရဲတပ်ဖွဲ့တွေကမိတပ်ရေးပိုက်တွေမျက်ရည်ရိုးပုံးတွေတမကတနက်နဲ့ပါပြစ်ခတ်ပြင်းအင်အားသုံးနှိမ်နှင်းတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီတွင်ပါအစောပိုင်းမှာတော့ကလည်းနေပြီးတော့မှရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံး2ဦးအပြင်းထန်ဒဏ်ရာရခဲ့ပြီးအများအပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်နဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်အာဏာသိမ်းမှုကိုစတင်ပြီးငြိမ်းငြိမ်းချမ်းချမ်းဆန္ဒပြသူတွေရဲ့အခွင့်အရေးကိုလဲစားလိုက်နာဖို့နဲ့အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လည်းတတိပေးထားပါတယ်။ကုလသမဂ္ဂလူ့ခွင့်အရေးကောင်စီရဲ့ဒီကနေ့မြမအရေးအစည်းအဝေးမှာလဲမြန်မာနိုင်ငံကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့တိုက်တွန်းခဲ့ပါတယ်ရှင်
။အကနုံတင်ပြတော့ပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြနေညဖက်အစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရှမ်းပြည်ဖက်မှာလဲစစ်အာဏာသိမ်းမှုဆန့်ကျင်သူတွေအဖမ်းခံရတဲ့တရင်ဖက်ဆက်ရအောင်ပါ။စစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုဆန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ရှမ်းပြည်နယ်မှာဝန်ထမ်းတွေနဲ့တက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကဖမ်းဆီးနေပါတယ်။အာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲဖမ်းဆီးမှုတွေကလည်းဆက်ပြီးတော့ရှိလာနေတာပါအပြည့်အစုံကတော့ POA မြန်မာပိုင်းတင်ထောက်နိုင်ကွန်းအိမ်ကတင်ဆက်ထားပါတယ
်စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရှမ်းပြည်နယ်မှာနိုင်ငံရေးပါတီဝင်တွေတက်ကြွလှုပ်ရှားသူတွေနဲ့ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဆက်တိုက်လှုပ်လာနေတာပါ
มันยังไงบ้างมาชั้นมีเนี่ยต้องไปเล่นเคยขยันไม่แบบนี้มาอาจารย์มาพัฒนาเนี่ยอาณาปีสันเนี่ยซีดีเอฟเราจะมุ่งมาเป้าหมายแค่เนี่ยจะมาอยู่วันนั้นดูกูลงจงยึดตั้งไว้เลยกับพันสี่ตัวเรนลูกแต่ท้องเสียวตอกตาสายโซท้องอ่างก็เปลี่ยวไปเลยคือที่เราไม่ดูอย่างแต่ทำมาขอให้เปลี่ยวไปเปลี่ยวไปเลยสิ่งนั้นจริงๆนั่นคือสิ่งเล็กๆตัวเดียวโฆษณาจะได้ดูป่าวนี่มันนี่ก็ดูพันนารอมดีนายเขาเล่าเชื่อมาอุ่น
ไม่บางอยู่ปีรู้เสียงวิ่งอยู่เลยลงจากยี่ต้าพ่อเลยก็มันได้มูลละไปก็สาบีนี่เนี่ยไปที่วันทางแค่บาร์เลยแล้วดูชั้นมีเนี่ยต้องยิ้มอยู่มาเลยเฟรไวล์ละเสียนี่ก็สาบีอันนี้ส่งเร็วเท่านี้พันสี่ทั้งนี้ขยันเร็วต้องยิ้มอยู่เสียงหนุ่มต่อชีวิตดูกับเปลวว่าเลยผมยิ้มเฉยๆนะแต่เนี่ยจะมีต้องยาวมาตุ้ดยาวไปแล้วในยี่ห้อมาตุ้ดยาวดูโอ้ยเฉยๆเลยแล้วนั่นเฉยๆยาวไปเลยดูยาวเลยเช้าที่เนี่ยเช้าเนี่ยเป
ตาดีบ่ดีเลยใส่มาวนเอาอีแค่นี้แหละเจ้าของคุณเองคุณกูตัวทักขอตัวเลยแต่ช้ากูให้เรื่องมือดีมาเลยสิ่งที่เราชอบมุ่งมาป่าวันเดียววันนั้นชูพันธุ์ที่ขยันเราด้วยสิ่งเดียวเราเลี้ยงเปลี่ยวไปเลยเรื่องนี้นะเอเนอร์ปาร์ตี้เองแต่เจ้าเราชอบดีกว่าเนาะตัวกูคันฮาลู
ฮัลโหลอาเมเลสุดยอดจะมาจีเซตเลยล่ะไม่ใช่มาเลสันเนี่ยบ่เนาะกองเซ็งเดมาเลสันเนี่ยยังไม่ได้ได้วันนี้เลยได้ยี่ห้อพันนี่เลยฉันมีเนี่ยเป็นพันสิบหมื่นสิ่งนี้เป็นมาเลยปีนี้มีรถตั้งยี่หมื่นบาทเว้ยแต่ฉันมีดีมาร์โรเสต้าอันนั้นตีน่ากูสั่งเนี่ยสนับยาลูกชายมือด้วยเสร็จแล้วพอบอกนี่นะวะกูแล้วต้องคุยลูกชายมือพอดีกันรอยิ่งฉันสอสนับยาตุรีย์คุยยี่กูลิซาบุเนี่ย
นั่งกงเองแต่เดินไปปุ๊บตัวเราว่าเช่นคุณรู้อาจารย์นารีลูกไปเรียนแต่เดินเตรียมจะมาเลยเนี่ยมาเนี่ยมาสิตาก้าอาณาเต็งไหลปีเดียวนั่งกันเอาว่าทางต่างชีเรียนจินดาริโกที่กินเนี่ยเป็นลูกไปยามาเนี่ยยังไอ้ตายวันก็ลูกไปกดโชว์เลยป่าวเองเก็บไปเลยอาจารย์นารีเป็นลูกไปเลยเด็ดด้วยอาณาเต็งไหลปีนับเสร็จด้วยช่วยเรียนเนี่ยยังไอ้เช่นเนี่ยบอกเช็คข่าวมาโก้เลยสวยมือเรียนชินีรับว่าวิวเอ็มยามาไปแต่เดินเท้ากดแต่ไหนก็เตรียมจะ
ဒီမှာနိုင်ငံတော်ပုံကံမှုအချင်းညိုပြည့်စုံမှုပုံမှန်တွင်တဲ့ထောင်ဒဏ်အနှစ်20ကြာခံနေရတယ်။ရခိုင်တိုင်းသားနိုင်ငံရေးကောင်ဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝန်ရုံးတို့လည်းပါဝင်ခဲ့ပါတယ်။ပြန်လို့လာတဲ့ဒေါက်တာအေးမောင်ရဲ့ရှင်နေရာကောင်းမွန်ကြောင့်လည်းစနီးချစ်သူတို့များများတက်ကပြောပါတယ်။ဒေါက်တာနေတော့တစ်ခါအဲဒီငါနဲ့တစ်ဆင့်ပေါ့နော်။ငါပုံကနေတော့တစ်ခါတွေ့လိုက်ပ
Mudogo, Pigre, Yadazuya letter, Natong Sashi Kuniga, Sanwailaga, Yetito Munima, Tulo, Yakanpin, Shosha, Anna, Jasonga, Tanama, Taya Hopio Kire, Nangano Bonkamu, a Chinu Pesimu Poma Dene, Tonga, and Nemesis, seeing Pikiraba. In the Muda Democracy, we shall see a letter of Pansy B. Nishi Tonga and Jack Kankayare Dauda Imon in it. General Lavino and a Tintare Tamdone Bubongon and this will be Kaman Shedded Turbo Kevin Nomaro. Do Usong Titong Dare, Rakan Usong Badi Garo. And I think Suyane Bubongam Hojong Josu Kebare. Tabemele, Muda Juicy Bode Josu Sessan Domelule, Pugaila Choye Negabe, Jinache Topian Josu Tabare.
ประคันที่นี้ชื่อไซวนเล่ผ่องเลยชื่อไดดาอู้ขันกองสังหารอดอกไดมองเนี่ยในงานนี้มาสิงคโปร์มูเดเนจงในเนลุเลตงตาบาเรเอจนเราดูว่าเราดอกไดมองว่าผู้การเราเลลาดีบอลเลลาดีเซนในงานนี้มาสติโอลุกชามิโลยุ่งจีเดจนเราว่าที่เนี่ยการในงานนี้ผมมาสติโอลุกชามิโลยุ่งจีเดเราทุกคนว่าดีปัจจัยมุ่งยา ตัวเมลูเรนโนเรนก็ปฏิเสธมุ่งเป้าเลยทุกเรื่องใช่ไหมครับเช่นเมื่อผมมาตัวเมลูนิโอเลนนะครับแต่ก็เออลุงตัวเป็นคุณธรรมประมาณเช่นเราต้องเป็นลูกเป็นที่มีอาเปล่าก็แล้วแค่ไหนส่วนใหญ่ที่ปฏิกาทักษะมุ่งเดียวปฏิเดียวมาด้วยมาแล้วที่พูดเรื่องมุ่งเดียวชาติบิดาลูกชาวพูดเรื่องลูกชาวมุ่งจะเชื่อในระบบเรียนปีมาเลสิจงเนียดลุงโน้ฟอนะ
ဒီကနေ့ချင်းဆောင်တွေကပြန်လွှဲတဲ့အချိန်မှာတော့နှင်းစီပါတီတို့လိုလူတင်ရတဲ့ UDP ညီညာတော်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ရဲ့ပါဝင်လာခဲ့ပါတယ်။ထောင်ချင်းမှုနဲ့ပြီးခဲ့တဲ့နှစ်မှာပဲထောင်ဒဏ်နဲ့အမှုဟောင်းကလက်ကျန်ပြစ်ဒဏ်တွေကိုကြားခံဖို့တရားရုံးကစီရင်ရှေ့ရှာထားခဲ့တဲ့ဦးကျော်မြင့်ပြန်လွှဲလို့မရတော့ကြောင်းရှင်းနေသူဦးနေလင်းထွန်းကပြောရဲကိုဒီ
တက်ဆိုရင်ရုံးမှာရုံးလေးမှာကလေးကဒီလိုဖြစ်လာမယ်ဆိုတော့သူကကြိုသိနေပြီလားဒီခုဒီလိုရှင်တော့ပတ်သက်ပြီးကျောင်းနာတက်မယ်ဒီကာဒီကာသူ့ကြီးကိုအိမ်ဝင်ပေးတာပေးဖို့သူ့ရဲ့ပါတီရလေးကိုမဆက်တယ်မှာကြမှာလားရှိတယ်ပြီးရင်အထွေလုံငင်းချတာကိုလည်းသူပြန်တွက်လာမယ်လို့မှားထားရရှိတယ်အဲ့ဒါကျွန်တော်တို့ကသိတော့ဝန်တာမင်းကြီးဝန်တာကိုသင်ပြီးပြလာပြီလားဆိုတော့ကျွန်တော်လည်းကဒါကနိုင်ငံသားပြောနေနေပြောတာ
ဒီကနေ့ဒီထောင်စုနေမှာလုံငင်းရှမ်းတာခွင့်ချင်းနိုင်ငံဝန်ကြီးထောင်တွေကမြန်မာနိုင်ငံသား23,000ကျော်နဲ့နိုင်ငံခြားသား55ဦးတို့ကိုပြန်လွှတ်ပေးလိုက်ကြောင်းလည်းမြန်မာနိုင်ငံပိုင်သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကကျင်းထောင်တွေကလည်းပြန်လွှတ်ပေးလိုက်တဲ့အကြေသားရေတော်ကတော့646ရောက်ရှိတယ်လို့လည်းရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးအဝန်ကြီးဗိုလ်မှူးကြီးမင်းတန်းကပြောပါတယ်။စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်အရသာစုရကောင်းဆောင်တွေနဲ့လွတ်တော်ကိုယ်စားလှယ်တဲ့တက်ကြလှုပ်ရှားသူတွေကိုဖမ်းဆီးထားရှိမှာပဲ။ရာဇဝမှုနဲ့ပြစ်ဒဏ်ချခံရသူအများစုပါဝင်တဲ့ကျင်းသားတွေကိုပြန်လွှတ်ပေးခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကတော့အာဏာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးသမားတွေဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
။ကုသနိုင်တင်ပြသွားတာပါရှင်။ POA ရဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လည်းမပေးခင်အခုတော့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါပေါနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းဖက်မှာတိုက်ပွဲတွေကြောင့်အခြေအနေတင်မာနေတဲ့သတင်းတင်ပြပေးချင်ပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါပေါနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်နဲ့ရှမ်းကချင်လက်နက်ကိုင်အဖွဲ့တွေကြားဒီရက်ပိုင်းမှာပဲတိုက်ပွဲတွေဖြစ်ပွားနေပြီးတော့အခြေအနေတွေတင်းမာနေတာပါအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့မူဆယ်မြို့နယ်တွေအတွင်းမှာစစ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာပါတီဘောမြို့နယ်မှာတော့စစ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကြားတိုက်ပွဲဖြစ်ခဲ့ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆောင်က VOA ကိုပြောပါတယ်
ဒီဘောမြို့နယ်မိုက်တုံကျေးရွာအောက်စုအတင်းမှာကတိုက်ပွဲကနည်းနည်းကျပြန့်လာကြသူကတရင်လေးရင်နှန်းရင်တော့တက်လာတယ်ဆိုတော့သူများတယ်အဲ့မှာတနေရာတွေတော့မဖြစ်ဘူးပေါ့နော်ဒါမဲ့ဟိုအဲ့ကျေးရွာအောက်စုအတွင်းကမိနာဦးကျေမှာဖြစ်တယ်ခင်ဗျမိုက်တုံကျေးရွာအောက်စု
ဒီတိုက်ပွဲတွေဟာဒီလ9ရက်နေ့ကနေ17ရက်နေ့အထိဖြစ်ပွားပြီးလက်ရှိမှာလည်းနှစ်ဖက်တက်တွေကြာစီရေးတင်းမာတာတွေရှိနေတယ်လို့လည်းပြောပါတယ်
ကိုရည်တိကတော့ညနေပိုင်းခဏတော့ပဲတနိုင်ကျော်ကြာတော့ဖြစ်ပြီးတော့မှနည်းနည်းငြိမ်သွားတယ်ကြည်ပြီးတော့ဆယ်ရက်နေ့ကျတော့ဆက်ဖြစ်တယ်ခင်ဗျဆက်ဖြစ်တော့တိုက်ပွဲတနည်းကိုဖြစ်တယ်ဒီ17ရက်နေ့ကျတော့လည်းဖြစ်တယ်ခင်ဗျဒီနေ့ကျတော့နည်းနည်းဟိုသူတို့နည်းနည်းငြိမ်သွားငြိမ်သွားလို့ဆိုတော့သူတို့မစုံဘူးခင်ဗျနည်းနည်းတိုက်ပွဲကိုခွာသွားတော့ဘောနော်ဟိုသူတို့ကအပီးမစုံသေးလေသူကခွာပြီးတော့မှငြိမ်ထားဆိုတော့ခမလို့မရသေးဘူးဘောနော်စီးရဲ့အပြင်မှနေလို့ရှိသေးတယ်ခင်ဗျ
လက်တလုံးမှာမိုင်းပန်နဲ့မိုင်းကင်မြို့နယ်တွေမှာလည်းတိုက်ခိုက်မှု၃လေးကြိမ်တော့ဖြစ်ခဲ့တာရှိကြောင်းနဲ့တီဘောမြို့နယ်မှာရင်ဆိုင်တိုက်ပွဲဖြစ်ပွားပြီးတမ်မရော့ဘက်ကလက်နက်ခဲယံပီးကြောက်တွေကိုသိမ်းဆီးရမိတာရှိသလိုကြာဆုံးသူ၃ရောင်းလောက်ရှိကြောင်းနဲ့ RCSS အဖွဲ့ကပြောပါတယ်တီဘောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဆိုင်းခန်းအောင်ကတော့တိုက်ပွဲတွေကြောင့်ဒေသခံ200လောက်နေရာဆုံးခွာထွက်ပြေးနေရကြောင်းပြောပါတယ်
တော်ဒီဘောမြို့နယ်ထဲကမန္ဒီကျွာအုပ်စုအဲမှာပေါ့နော်မန္ဒီကျွာမှာအဲစစ်ပီးဆောင်တဲ့ချိုးကဒီရောက်လာပါတယ်။နေရာဝင်ကျင်တော့ရှိတယ်။ဘုံเจ้าမှာပဲလာခုတော့မဟိရရွာကအလူရှင်နေတယ်နောက်တော့ကဘုံเจ้าမှာနော်ဟိုဆေးဆရာတော့ပေါ့ပြီးပေးတာ။အဲတက်ကဟိုလက်နဲ့ကြည့်နေဟိုလမ်းတော့ပြစ်တာပေါ့ပြစ်တဲ့ခါကျရင်အဲမန္ဒီကျွာအုပ်စုထဲကနားဆိုင်ရွာနားမှာပေါ့ကြားပြောပတ်ခွဲတော့အဲ့ဒါနဲ့အဲ့ရွာကလူတွေကြောက်ပြုံးမှာအမန်ဒီဘုန်းကြီးเจ้าကိုပြေးလာတော့
အစိုးရနဲ့အပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS နဲ့တီဘောမြို့နယ်မှာစီးရေးတင်းမာနေချိန်မှာပဲအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေတဲ့ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့စစ်တပ်အကြမ်းမူဆယ်မြို့နယ်မှာတိုက်ပွဲနှစ်ကြိမ်တည်းမနေ့ဖြစ်ခဲ့ပြီးအခြေအနေတင်းမာနေတယ်လို့ KIA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဒီနေ့ကနဲ့မနေ့ကနေ့ရက်တိုက်ပွဲဖြစ်တဲ့ဆိုတော့ဒီမေပင်တင်းတက်ပါတယ်တို့တပ်ပတ်ဆရာကြီးတပ်ပတ်ကေသမဟာချောပေါ့သမဟာချောလက်အောက်တိုက်ရင်တကုန်းအဲ့ဒီနေမဲ့ဘက်မှာဖြစ်တာဖြစ်ပါတယ်အာဒီမြို့နယ်လည်းပြောမယ်ဆိုလို့ရှိရင်တော့မိုးစေမြို့နယ်ရဲ့အရှိတ်ဘက်ပေါ့ကြာမှာပါဒ
ဒီနေ့တော့တိုက်ပွဲဖြစ်တဲ့ဒီဒိဋ္ဌိကဒီနေ့တော့မကျေပွက်ခင်ဗျာဒါမဲ့တမ်းတော့ပဲစုတာလာတော့မရှိဘူးလို့တော့ဒီပြည့်ချင်နေရတော့ဒီမှနေတဲ့အနေထားလောက်ပဲဖြစ်ပါတယ်ဒီတမတ်တန်နေရတော့ဒီနေ့တော့ဟောပါဘူးခင်ဗျာဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တော့တမ်းတော့ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး ဒီလငါးရဲ့နေကတော့ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဥစည်းအဖွဲ့ဝင်ဟောင်းလိုက်ပါလာတဲ့ရင်တန်းကိုအမ်အန်ဒီအေကိုကိုကန့်လက်နက်ကိုင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်အရက်သား၉ဦးသေဆုံးပြီး၈ဦးဒဏ်ရာရခဲ့ကြောင်းနဲ့ဂျက်တပ်ဖွဲ့ဝင်၃ဦးကြာဆုံးပြီး၅ဦးဒဏ်ရာရခဲ့ကြောင်းတမ်ရော့ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်ထဲမှာတိုက်ပွဲတွေကြ
ပလိုအရေးယူမှုမျိုးတွေပါဝင်ပြီးတော့ပလိုထိရောက်မှုရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဦးစိန်ထဲကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်။ဒီကလာပါဆရာဦးစိန်လေးခင်ဗျာ။ညီမနိုင်ငံမှာဆစ်အာဏာသိမ်းခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကနေပြီးတော့ညီမနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ပါတယ်ခင်ဗျာ။ဒီဗိုလ်တူးနေမှာသမ္မတဂျိုး ဒီလိုလေးကိုတန်ခါပိတ်ဆို့လိုက်တာပါလေခင်ဗျာတန်ခါပိတ်ဆို့မှုစည်ရင်မှာပါတာတော့အားလုံးမောင်းဆရာပါခင်ဗျာအဓိကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ဗိုလ်ချုပ်ကြီးစိုးဝင်းရဲ့အဲတမဒအုံညင်းဆွေရဲ့အတွင်းမှုဗိုလ်မှုကြီးအောင်လင်းတို့အပါဝင်အားလုံးမောင်းဆရာပါခင်ဗျာဗိုလ်ချုပ်ကြီးတွေပါခင်ဗျာအဲ့တော့လုပ်ငန်းတွေကြတော့ဘယ်လိုလုပ်ငန်းတွေပါပါလဲအဲခုနပြောတဲ
list of corra body. Eraga, cancery, gem and jewelry, so the community Kuba. Now the Kuba, Myanmar Embryo Jade Community, Myanmar Ruby Enterprise of Community, Tongu, saying in a dinitobia market.
Okay, I know Danka Peso Mulu join. Oh, do Nyazwa, see why Danka Peso Mulu, the Messide, Nintajawa, to get Danka Peso Moody, Yama, Pelu, New Sari Power, the Lekana.
Good, let him the Mada Joe Biden Jenare, Danka Peso Musuraga, to a targeted sanction of Kovari, in Lilubo, no? The Malua of Timatare, Peso Muba, Peso Mu, Peso Musa, see why Peso Mu to Kurem Hoba. อ่าไปได้ซื้อเลยส่วนซีไว้เวทเทนน่ะอํามาซีไว้ไปซื้อหมู่อปาวินอัจฉาไปซื้อหมู่นี่ปาบาระเอออุมาอภิญเปล่าเลยส่วนขี้ตั้วละกวนไปซื้อราမျိုးနောက်တစ်ခါသူတို့ပိုင်ဆိုင်ခွင့်နေရှိတယ်အဲ့ဒီခုနပေါ့လူဘုတ်ကိုဆဲရောက်နေကုမ္ပဏီတုံးဒေါ်လာဆယ်ပေါ့နော်အဲ့ဒီသူတို့ရဲ့ပိုင်ဆိုင်မှုတွေပါပိုင်ဆိုင်မှုဆိုတော့အကောင့်နေရှိမယ်နော်ဒီမှာရှိတဲ့
โอ้ดูเนี่ยสิว่าอภิเษกไปสู่สิว่าอภิเษกไปสู่ได้มาแล้วอเมริกันไนงานนี่อเมริกันไนงานโป่เลยโป่กုံนี่ไปสู่ราမျိုးเนาะဒီပုံကိုယ်ဒီပိုင်ဆိုင်တဲ့ကုမ္ပဏီတွေသူတို့ရဲ့မိသားစုဝင်တွေနောက်သူတို့เนี่ยအပေါင်းပါကုမ္ပဏီတွေရှိမယ်အဲ့လစ်စီရှိငါကိုယ်လည်းရှိခဲ့ဘူးတဲ့ဒါအခုမှပြိတာမအရင်အဟောင်းကြီးတယ်เนาะအเมริกันနိုင်ငံကိုပို့ကုန်ကြီးပို့မယ်ဆိုရင်ပို့လို့မရတော့အဲ့ပေးဆုံးမှ
ုတာမန်ကြည့်မယ်ဆိုတော့ FDI လို့ခေါ်လေနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေကိုတော့ပြီးရင်းနှီးမြှုပ်နှံလို့မရတော့ဘူးအဲ့ပိတ်ဆို့မှုတွေကိုလုပ်မှာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလိုမျိုးဟာလာဟိုအာနာဘေးစ်အကောင့်စီနဲ့ပတ်သက်ပြီးတော့တန်ခတ်ပိတ်ဆို့မှုတွေအရာပေါ့လေဒီမြန်မာပြည်သူလူထုကရောဒီတန်ခတ်ပိတ်ဆို့မှုအောက်မှာထိခိုက်မှုတွေရှိလာမှာပါလားခင်ဗျာ
ဒါမေးမေးတဲ့နဲ့မေးကွန်းပါခုပိတ်ဆို့မှုကကျွန်တော်တို့ကဒါပထမဆုံးချိန်မဟုတ်ဘူးဗမာနိုင်ငံပိတ်ဆို့အားလုံးသိတဲ့အတိုင်းပဲဟိုကျွန်တော်တို့နဝတာနာအာဖဖြစ်မှာနေပိတ်ဆို့မှုတွေအမေရိကန်လုတ်ခဲ့ဘူးလေနော်ဒါဒုတိယအချိန်ရောက်ပေါ့ဆိုလုတ်ခဲ့ဘူးလို့အဲ့ဒီမှာလဲကျွန်တော်ဟူရတာတွေ꽌တယ်တာမန်ကြည့်လိုက်ဟိုဘက်ကလည်းအရင်နှုန်းကနဝတာနာအာဖဖြစ်ကသူတို့ရဲ့သတင်းထုတ်ပြန်မှုတွေသူတို့ရဲ့ဝါဒဖြန့်မှုတွေရာအမနိုင်ငံတကာကပိတ်ဆို့လို့မလို့အများပြည်သူဆင်းရဲပါတယ်လို့ဒီလိုမျိုးပြောတာတွေရှိတော့တာမန်အားဖြင့်ကြည့်နော်ပိတ်ဆို့လိုက်ရင်ဟာပြည်သူတွေဆင်းရဲသွားမယ်ဒါမျိုးတွေမြင်နိုင်ပါတယ်အဲ့တော့မနေ့ကဒါကြောင့်မလို့ဘိုင်ဒန်ကသူ့ရဲ့နိုင်ငံထဲမှာပြောသွားပါတယ်ပိတ်ဆို့မှုဟာတာဂက်တဲ့တတ်မှတ်တဲ့ပြစ်မှတ်ကိုပဲသူတို့ကဖြစ်အောင်ပြစ်မယ်ဒါနောက်ထပ်လက်စင်းတွေထပ်ထွက်မှာပဲဆိုတော့
အများပြည်သူမြန်မာပြည်သူပြည်သားအများစုနဲ့ဆိုင်တဲ့ကျမကြီးနောက်ကျမကြီးဆောင်ရှောက်မှုနဲ့ပတ်သက်တဲ့အကူအညီတွေဒါမျိုးတွေကိုသူတို့ဆက်ပြီးအားပေးမယ်ဆက်ပံ့ပိုးမယ်နော်လူသားချင်းစာနာတဲ့အကူအညီတွေနော်အဲ့ဒီအကူအညီမျိုးတို့အမေရိကန်ဆက်ပြီးတော့မှပံ့ပိုးမယ်ကူညီမယ်အားပေးမယ်အသေးပြပါလဲဆိုပြည်သူပြည်သားများရဲ့စင်ရဲ့ဒုက္ခရောက်စေမှုကိုမဖြစ်အောင်တန်းနိုင်မယ်များသူတို့ကပံ့ပိုးက
တကယ်ဖြစ်လာစေမှာပါလားအခြားဘယ်လိုအရာတွေလိုအပ်ပါသလဲ
ဒီပိတ်ဆို့မှုရဲ့သဘောတဘာဝကတော့ဒီမိုကရေစီအပြောင်းအလဲကိုသွားဖို့အတွက်အထောက်အကူဖြစ်စေတဲ့လုပ်ရက်တစ်ခုနေပဲသွားတာသူကယာနုံးပြေတော့မရောက်နိုင်ဘူးပြောချင်တဲ့သဘောကဘာဖြစ်လို့ဆိုဖြတ်တောက်ခြင်းအပြင်သူတို့ကသူလုပ်ချင်လုပ်လို့မရအောင်ပြည်သူလူထုအကျိုးကိုရှေ့ရှုလာအောင်သူကပံ့ပိုးစေတဲ့အချက်ပဲဖြစ်ပါတယ်နော်ဒီဥပိုင်ဒီမီတက်တို့စစ်တပ်ပိုင်လုပ်ငန်းတွေကအများဆုံးကျွန်တော်တို့တွေ့လိုက်တယ်ဂျပန်ကနေဥပိုင်ဒီမီတက်နဲ့တွဲလို့တဲ့ joint venture လုပ်တာကိုပိတ်သွားပြီနော်နောက်တစ်ခါပြည်သူတွေကလည်းမြန်မာပြည်အရလိုဟာမျိုးပေါ့အဲ့ဒါသူတို့ boycott လုပ်မယ်ဆိုရင်တော့ဒါတွေကပံ့ပိုးမှုတော့အများဆုံးပုံဖြစ်စေပါပါလိမ့်မယ
်ဟုတ်ကဲ့ဆရာဦးစိန်လေးကျေးဇူးများကြီးတင်ပါလားခင်ဗ
ျဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်
စီဘွားရေကဏ္ဍကိုကြားခဲ့ရတာပါရှင် POA မြန်မာပိုင်းရဲ့တောက်ကြနေညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်ကစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအာဏာရှင်ကိုဆန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲတွေနဲ့စစ်အုပ်ချုပ်ရေးကိုဖိစန့်တဲ့ဌာနပေါင်းစုံကဝန်ထမ်းတွေအလုံမသွားပဲကန့်ကွက်ဆန္ဒပြနေကြတဲ့ CDM လှုပ်ရှားမှုတွေတနေ့တခြားပိုးပြီးတော့အကောင်လာနေပါတယ်ဒီလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများအပြားရှေ့တန်းကတက်တက်ကြွကြွပါဝင်နေကြတာပါဒီကနေ့စစ်အာဏာရှင်ဖိစန့်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့အမျိုးသမီးတချို့ပြောထားတဲ့အတန်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကစူးစီးတင်ပြထားပါတယ်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုတနင်္ဂနွေလုံးအတိုင်းကြာနဲ့အထူးထွေတပိတ်ကြီးဖြစ်လာတဲ့အထိဆင်နွှဲသွားမယ်လို့ကြွေးကြော်ထားတဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာလူငယ်တွေအမျိုးသမီးတွေရှေ့တန်းကနေပါဝင်နေကြတာပါအနာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သူတွေမှာအမျိုးသမီးတွေရဲ့အတန်တွေကိုအခုလိုကြဲကြဲလောင်လောင်ကြားနေရတာပါနိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံကောင်းဆောင်တွေတိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေနဲ့ပြည်ခရက်ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကောင်းဆောင်တွေလွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိသွားပါပြီအစိုးရဖမ်းဆီးခဲ့တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုနောက်ပိုင်းမှာနေအိမ်ပြန်ခွင့်ပေးခဲ့တာရှိပေမဲ့ပြန်လည်ဖမ်းဆီးခံရတဲ့သူတွေနောက်နေအိမ်မှာဆက်ပြီးတော့ထိမိန်ခံထားတဲ့သူတွေကလည်းရှိနေသေးပါဒီအပေါ်မှာဖြီးတွေကမကြေမနက်ဖြစ်ပြီးတော့ကန့်ကွက်ဆန္ဒပြနေကြတာပါရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်နေတဲ့အကြောင်းသူတူဦးဖြစ်တဲ့မဟာမီဦးပြောသွားတာပါအခုဆိုရင်နိုင်ငံတော်မြို့ကြီးမြို့ငယ်နေရာနဲ့မှာလမ်းမထွက်ဆန္ဒပြပွဲတွေတရင်တစ်ပတ်ကျော်ကြာလာခဲ့ပါပြီလူရန်စားပေါင်းစုံအလွာပေါင်းစုံကပြည်သူတွေတနည်းတစ်ခြားပုံမူပူပေါင်းပါဝင်လာနေကြတာမှာနာမည်ကြီးဆိုတော်တွေမင်းသားမင်းသမီးတွေနဲ့အနုပညာရှင်တွေအများပြားလဲဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေမှာပြည်သူတွေနဲ့တသားတည်းရှိတဲ့ဆိုတော်ကိုရည်တည်ပြလာကြပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တရုတ်ဆောင်တပ်မမင်းကအခုလိုပြောပါတယ
်။အာဒါမတရားသိမ်းတာလေနော်။အာမယိုးကြမဟုတ်ပဲနဲ့မတရားသိမ်းတာဆိုတော့တပ်မတော်ကအမှန်တရားဘက်ကပဲရက်တယ်မတရားတာကိုလုံးဝလက်မခံနိုင်ပါဘူး။တပ်မတော်ကဒီလိုအာကျင်းမြောက်ထားတဲ့ဒီကုကောင်းဆောင်မျိုးဒါတရားဖမ်းပြီးတော့မတရားအာဏာသိမ်းရဖြစ်တဲ့အတွက်တပ်မတော်ကဒီလိုနဲ့လုံးဝလက်မခံနိုင်ပါဘူး။
ရဲ့ကြည်ဒီညီနာပေါင်းတို့ဝေးစီကမြည်နေကြတော့မာရောရဲ့သမိုင်းတစ်ခေတ်ကိုမာရောတွေနဲ့ရေးခဲ့ပြီး
ဒီကြားဝယ်ရီတတိတခြားအချိန်ညစ်လာတာနဲ့အမျှအာနာမင်းမြေဘက်ကစနပြသူတွေအပေါ်မှာအင်အားတုံးနှိမ်နေတာဖန်စီတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပတ်သိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်ကြီးရဲရိုးပုံးတွေတုံပြီးဖြိုခွင်းလာရရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်စနပြလူငယ်နှစ်ဦးပြင်းပြင ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ကျွန်တော်တို့ရေးကြတော့ဘာလဲပါ။လက်နဲ့အားကိုတဲ့ဆိုပြီးတော့ကြောက်ပါပဲ။ဒါပေမဲ့ကြောက်ပြင်မဲ့လည်းမပါလို့ရှိရင်အမားတို့ရဲ့တောင်90%ကိုခံရမယ့်ကိစ္စလည်းအများကြီးရှိတယ်။ကိုရီမောင်နှမတွေပါလည်းခံစားခံရမယ့်ဟာတွေအများကြီးရှိတဲ့တောင်အမားတို့ကြောက်ပြင်မဲ့လည်းပါဝင်ရမှာပဲအဲ့လိုမျိုး။ကြောက်တဲ့လူတွေအားလုံးလည်းအမားဘက်ကနေပြီးတော့ပါဝင်မလို့လည်းမပြောချင်နဲ့။ဒါလည်းဆိုတော့ဒ
อานาชินสนิทจะส่งเนี่ยที่ดีใจเพื่อมาตุสับปีรอป่าวเวนตัวมาให้ลูกเปียวไปสมาร์ทสับปีรอต่อแล้วตัวมาบ้าสมาร์ทมาเลยที่ลูกเชียร์จูนเนาะเสียอานาชินสนิทก็อันนี้เจ็บเชียร์ตัวเอาที่ดูรู้ดูอาลงหวังว่ามีสับปีรอต่อแล้วไปจ้าบ้าอันนี้เจ็บบ้านะลูกไปจ้าบ้าลูกเปียวจะมาเลยเข้ามาตีเอาเลยเสียงไปจ้าบ้านั่งยังตะการเลยกูยี่ไปจ้าบ้าลูกต้องสู้จะมาเลยเสีย
เดี๋ยวมึงยังไงสนับสนุนบริมาปาวินีเอจอมูกาเลยยี่มาพี่มาเบบี้ดูกามาเสียนาชิงกูอารมณ์ไม่ชิบุลูเจียเจียตาตาเปียวไปเลยเสียนาชิงกูเราอารมณ์ชิบเอาเสียนาชิงกูเบลล์มาเลยอารมณ์ชิบกันมาไปดูอามาเลยไม่เลวแล้วมาพี่ดูเดียร์ลูกเนี่ยยังไม่เสียเปียวที่มาเลยอาณาติมีเนี่ยไปจุ่มมาเลยจะมาอยู่วันนี้กันสามเดือนเลยเสียวชูมูพี่สันยี่สี่เดือนเลวช้ามูมาเลยท่านอาบังสงาวันนี้กันเลยเสียวชูยี่ยันยามามาปานายบุลูสบี
อารมณ์ตัวเวกันกว่าสนับปีจาราวีปูบีโรอาเกาหลานีบารีเยี่ยมว่าสักตัวกะกติกาเตอุปเชตเจโจฮันีลุงอารอาณาติเซียวโชยยันยาเยตัวเรติกันกว่าสนับปีอเมลูพิโอบารีมารัวโรยันยาเยสีเจนะเราคุณลอเซโรเนียงก็สนับทุกพอเลยซีดีซีบอโนซีดีซีอารอบาเลสโรสุยานิมุบามุคุณลอเดจมารุเชนจินิมีเดสบายเซทานาไลมีเดกูทานาเดมาเลยมีเดทานาไลเลยมีเดเจ้าเนเลยมีเดมีบีโรคู่บาเยโวโนซีดีซีเนลบาลุเลสโร ความมารีบางความมารบุไอความมารียาเราจะมารู้ว่าพวกคลีเนสยาดเบลเราเสียตัวเราชิมาเลยไอเมย์ยงน้องงานใส่ยาธนาใส่ยาเราไม่รู้จะมารู้ยังยังยังเลยไอเราจะมารู้ว่าวันนั้นสิแกเนี่ยจะมารู้ว่าโอ้เสียจริงนะโมกุโนจะมารู้ว่าเขาไม่ใช่ยังเลยตัวที่ดูเนี่ยอู้ดูไม่เสียจริงจะมารู้ว่าเสียสุยาอาณาชิงเสียจริงเนี่ยที่ยันยันเชียวจะมารู้ลูกชิ้นเนี่ยถ้าจะมารู้ดีลงงานไม่ใส่ยาเราไม่ใช่เลย
ยังงูตั้งกูตัวกับเบ้กติกาหน้าอุจจเจตโดนวิ่งเส้นไหนงานเลยอาณาชินมีเงินส่งจากส่งเสียเงินลูกเปียวไปเลยยังงูตั้งกูตัวกับเบ้กติกาหน้าอุจจเจตโดนวิ่งเส้นไหนงานเลยอาณาชินมีเงินส่งจากส่งเสียเงินลูกเปียวไปเลย
เนี่ยพี่นี่กันบ้านเลยเนี่ยลากันเลยลูกมาเลยพี่เด็กบ้านเนาะจมารู้อะไรพี่นี่กันสิ่งเดียวเนี่ยพี่ว่าเนี่ยพี่นี่กันมุชโตยานี่พี่นี่กันมุชโตยานี่เอาบุหรี่มีเอาโควิดไหนนี่เอเชนี่เลยที่ว่าเราไม่เอาไปเนี่ยไหนยังได้มุชิมาลูกมาเลยอาลูกอาลีพี่นี่ได้เลยตัวเลยลูกค้าลาซาเรียบุตัวเอจูซีว่าเนี่ยโควิดเก้าหน้าบุตัวเอคุยเยอะเลยโควิดเก้าบุตัวมีอะไรไหมแต่มีอะไรเนี่ยเจ้าใหญ่มาไปไว้ที่เย่จมารู้ลูกมาเลยมีเอ
Lepas mama nak awam ni kau ni ni kau mari ni asyik ba. Kalau jual lepas mama, di sini nak sini soya awam ni macam tu. Kau cuma tu di, hingga ni kau ni mula mula malah rau cuma tu di. Lepas mama ni ayam aku tu lepas tukar ni tukar ni jauh ni tukar ni ni asyik. Kalau cuma tu lepas mama ni ya, di sini mana rau tu ni ya, pawai yang macam tu lagi juga ni. Aku belum jual lepas mama ni asyik ya sesi mana ni. Lepas mama ni asyik awam macam tu lah asyik ba.
မြန်မာနိုင်ငံဟာ 1962 ခုနှစ်ပေါ်ကျူးကြီးနေဝင်အာနာသိန်းငယ်ချင်းကစလို့ဆေးဟုတ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေကြရတာပါ။
ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူလူလှူရှာမှုဟာလည်းအာဏာရှင်ရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနိုင်နေတာကိုခံခဲ့ရပြီးအဲ့ဒီနောက်နှစ်ပေါင်း30ကျော်ကြာမှာနိုင်ငံရေးအပြည့်ပြောင်းလဲမှုတွေတစ်ဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုဖြစ်ပြောင်းလဲမှုတွေလုံနေတဲ့အချိန်ဒီမိုကရေစီနုနယ်တည်တဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတစ်ရပ်ကို
အာနာနဲ့ဖြုတ်ချတင်ယူတာကိုဘယ်လို့မှလက်မခံနိုင်ဘူးလို့ဆန္ဒပြသူတွေကပြောဆိုနေကြတာပါ။ကျမတို့ကသမိုင်းဆက်ဆက်ဒီစစ်တိုးရောက်တော်လန်လာခဲ့ကြပါပြီ။ကျမတို့သမိုင်းကမှအရေးမခံနိုင်ပါဘူး။နော်ပြည်သူတွေကလည်းသူတို့ရဲ့ဆန္ဒကိုမဲရီနဲ့လည်းပြခဲ့ပြီးပြီ။ကိုဗစ်ကာလမှာလည်းမချမယွန့်ဒီလိုမျိုးရှိနေထွက်ပြီးကြပါပြီ။ဒါကြောင့်မလို့ဆေးအာဏာရှင်ကိုတိုက်ထုတ်ဖို့မမတ
င်ပြောင်းလဲမှုတွေရှိန်ရလာနေတဲ့အချိန်မှာပဲစစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ပြည်သူအများယူကျုံနေရဖြစ်နေကြတာပါ။အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေနဲ့ကန့်သတ်ထိန်းချုပ်မှုတွေလုပ်လာတဲ့ကြောင့်ပါပဲစစ်ပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်။ဒီကနေ့ခင်မျိုးဆက်တဲ့လူငယ်တွေကတော့အာဏာရှင်တွေဘက်ကအကြမ်းဖက်နှိမ်နှင်းလာရင်တော့ဂျာကိုအန်တူပြီးဆရာနာရှင်စနစ်ကိုအပြီးတိုင်ပြတ်သုံးတဲ့အထိတိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတဲ့ဆိုရာတင်ပြရင်းနေပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်။ကျွန်မဖြစ်ပြပါရှင်။ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနဲ့အမျိုးသမီးသူအတန်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့အမျိုးသမီးကဏ္ဍကိုမခင်ဖြူရိတ်ကတင်ဆက်သွားတာပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါဦး။
မြန်မာနိုင်ငံဆရာနာတိမ်မှုပေါ်နီလန်မျိုးစုံတုံပြီးအရေးကြီးဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးတောင်အန်ဒရစ်ကတောင်းဆိုလိုက်ပါတယ်။တောင်အန်ဒရစ်ကအရင်တုန်းကပြင်းထန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကင်တွယ်ရမှာအသုံးပြုခဲ့တဲ့နီလန်အားလုံးကိုထယ်သွင်းစဉ်းစားဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတိုက်တွန်းအားပေးတင်တယ်လို့ပြောပါတယ်။သူကပဲအလားတူအခြေအနေမျိုးတွေမှာလူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာပြင်းထန်ချတန်ကက်အရေးကြီးမှုတွေလက်လက်ခဲရောင်းချမှုတွေပိတ်ပင်တာနဲ့ဒီတော့ပိတ်ပင်တာတွေပါခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆရာနာသိမ်းတာကကြီးတင်းရတာဖြစ်တယ်လို့တရုတ်နိုင်ငံကပြောပြီးမြန်မာနိုင်ငံအတွင်းမှာအခြေအနေတွေအေးဆေးပြီးတော့ပုံမှန်နေထားပြန်ရောက်ဖို့သက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာရှင်ဒီပါအခြေစိုက်တရုတ်တမ္မတိချန်ဆူးကဒီနေ့ကျင်းပတဲ့လူခွင့်ရေးကောင်စီအထူးစည်းဝေးဘက်မှာမြန်မာနိုင်ငံနဲ့ဆက်ပြတ်နေတာတွေကမြန်မာနိုင်ငံကြီးတင်းရေးသက်သက်တာဖြစ်တယ်လို့ပြောပါတယ်။အာဏာသိမ်းစစ်ကောင်စီကပြတ်ထန်းဖို့ပြင်ဆင်နေတဲ့စိုက်ဘာလုံခြုံရေးဥပဒေမူကြမ်းဟာအသေးစိတ်ဆွေးနွေးပြင်ဆင်ဖို့လိုအပ်နေပြီးတော့အခုအချိန်ခါဟာလည်းဒီဥပဒေကိုပြတ်ထန်းဖို့အချိန်ကောင်းမဟုတ်ဘူးလို့မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ကွန်ပျူတာဆိုင်ရာအသင်းတွေအားလုံးကဒီရည်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှကြော်ထားပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးကြားထဲမှာလိုအပ်မဲ့အဆင့်တွေကိုကျော်လွန်ပြီးတော့အစောတလင်ပြတ်ထန်းလိုက်မယ်ဆိုရင်မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်နဲ့ကွန်ပျူတာအသင်းတွေအနေနဲ့ပြင်းပြင်းထန်ထန်ကောက်ွက်မယ်လို့လည်းပြောပါတယ်။ဒီဥပဒေမူကြမ်းဟာနိုင်ငံအချို့ပြည်သူတွေအချို့နဲ့စီးပွားရေးလုပ်ငန်းကဏ္ဍအားလုံးတို့ရဲ့အချို့အတွက်အသေးစိတ်ချက်ပြီးဆွေးနွေးပြင်ဆင်ဖို့လိုတဲ့အကြောင်းလိုအပ်တဲ့အထောက်အကူပြုအကြောင်းချက်တွေလုပ်ငန်းစဉ်တွေကိုအဆင့်ဆင့်မဖြစ်မနေလှုပ်ဆောင်ရမယ်လို့လည်းဒီအသင်းတွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာဆက်ရနာသိဆက်ရင်စနပြဝဲတွေဆက်ဖြစ်နေရမှာစစ်ကောင်စီခြားတဲ့ရှိရာနေပြည်တော်မှာလည်းအစိုးရရုံးဝန်ထမ်းတွေဆက်ဆန္ဒပြခဲ့ကြပါတယ်။ဆက်ရနာသိခေါင်းဆောင်ဗိုလ်ချုပ်ဦးကြည်မေအောင်လိုင်ကမနေ့ကတနင်္ဂနွေလို့မေကွန်းပြောခဲ့ပြီးဒီဝန်ထမ်းတွေရဲ့အလုံးမစင်မဲ့ဆန္ဒပြတော်တွေကိုရပ်တန့်ဖို့သတိပေးထားတဲ့ကြားကအခုလိုဆန္ဒဆက်ပြနေကြတာပါဒီစစ်အုပ်ချုပ်ရေးကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးလှုပ်ရှားမှု CDM မှာပါလာတဲ့အင်ဂျင်နီယာဝန်ထမ်းတူကသူတို့အနေနဲ့မတရားမှုတွေကိုစတင်ရပ်တည်သွားဖို့လိုမယ်နောက်ဆုံးမှာအမတရားဘက်ကအနိုင်ရအောင်မြင်လိမ့်မယ်လို့ယုံကြည်ထားကြောင်းဆက်ပြောခဲ့ပါတယ်မွန်ပြည်နယ်မော်လမြိုကဆန္ဒပြပွဲမှာတော့ဒီနေ့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုရာဘာချီရွေးနဲ့တက်ခတ်လူစုခွဲထားကြောင်းဆန္ဒပြသူတုံးတရားရခဲ့ကြပါတယ်အမျိုးသမီးတယောက်ကဗိုက်မှာတရားရပြီးအမျိုးသားတယောက်ကတော့ပါးကိုထိမှန်တရားရပြီးနောက်အမျိုးသားတူကတော့လက်မောင်းမှာတရားရခဲ့တယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ကြတဲ့ချက်ချင်းဒီဘက်ကတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ
်သတင်းအချင်းချက်ကိုကိုဝင်းမင်းကျင်းညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Holy Give Up ဖြစ်ပါတယ် VOA American အစံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတန်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40နဲ့51တို့ကနေဖန်ယူနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါတယ်ရှင် VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနန်းလာပါThank you.
This program has come to you from the Voice of America, Washington.